မြန်မာအစိုးရရဲ့သတင်းထုတ်ပြန်ပုံအပေါ်မှာပြန်ကြားရေးဝန်ကြီးဌာနကိုအမလို့အမရတာတွေအထူးသဖြင့်ရခိုင်အရေးသတင်းထုတ်ပြန်ရမှာအားနည်းချက်တွေရှိကြောင်းဝေဖန်နေကြချိန်မှာပဲအခုလိုဝါရင့်သတင်းတော်ဦးအောင်လှထွန်းကိုပြန်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်သမရကခန့်အပ်လိုက်တာဖြစ်ပါတယ်။ဝါရင့်သတင်းတော်လည်းဖြစ်ရခိုင်ပြည်ပခအရေးနဲ့ပတ်သက်ပြီးထဲထဲဝင်ဝင်သိရှိနားလည်ထားတဲ့ဦးအောင်လှထွန်းကိုအခုလိုပြန်ကြားရေးဒုဝန်ကြီးအဖြစ်ခန့်အပ်တဲ့အပေါ်မှာပြန်ကြားရေးဝန်ကြီးဌာနနဲ့မြန်မာသတင်းမီဒီယာလောကအပေါ်ဘလို့တက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့အမြင်သုံးသပ်ချက်တွေကိုတော့ရှားဖောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဝိုင်းရင်သတင်းစာဆရာဦးအောင်လှထွန်းကိုပြန်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်ခန့်အပ်ကြောင်းမြန်မာနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့အမိန့်နဲ့ဇန်နဝါရီလ15ရက်နေ့မှာသမ္မတရုံးကအမိန့်ထုတ်ပြန်လိုက်ပါတယ်။ဦးအောင်လှထွန်းဟာမြန်မာနိုင်ငံဆိုင်ရာရိုက်တာသတင်းဌာနရဲ့သတင်းတောက်အဖြစ်နှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီရဲ့ဒုတိယဥက္ကဋ္ဌအဖြစ်နဲ့လည်းတာဝန်ထမ်းဆောင်သူဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့သူဟာအစိုးရပြန်ကြားရေးဝန်ကြီးဌာနစာပေဘိတ်ပံမှာအက်ဒီတာအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့အဲ့ဒီအချိန်တုန်းကကွန်ပျူတာပုံနှိပ်ထုတ်ဝေမှုလုပ်ငန်းနဲ့ပတ်သက်ပြီးတော့လည်းနယ်သာလန်နိုင်ငံကိုပညာတော်တင်အဖြစ်သွားရောက်ခဲ့သူတူဖြစ်ပါတယ်။သူဟာနိုင်ငံခြားသတင်းတောက်များအသင်းရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်။အခုလိုသတင်းစာပညာဆိုင်ရာအတွေ့အကြုံအများကြီးရှိသူဝါရင့်သတင်းတောက်တူကိုပြန်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးအဖြစ်ခန့်အပ်တာဝန်ပေးတာဟာပြန်ကြားရေးဝန်ကြီးဌာနနဲ့မြန်မာသတင်းမီဒီယာလောကနဲ့ပတ်သက်တဲ့မူဝါဒပိုင်းဆိုင်ရာတွေမှာအပြောင်းလဲတွေလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းရခင်တင်ဘဝအက်ဒီတာဟောင်းစာရေးဆရာဒေါက်တာတင်မောင်တန်းကပြောပါတယ
်။ရှာဦးအောင်လှထွန်းကမူဝါဒဒီကျဲမူဝါဒတွေကိုကျွန်တော်သုံးသပ်ပြီးဟောပြီးသူလှုပ်ချင်တဲ့မူဝါဒတွေကိုအထပ်ပြီးတော့ဖြည့်မယ်ဆရာပြင်ပြနဲ့ဝန်ကြီးနဲ့ပြီးတော့အစိုးရဖက်နဲ့ထမင်းကြီးနိုင်မယ်ဆိုရင်တော့အများကြီးလုပ်နိုင်တဲ့ကိစ္စလို့ကျွန်တော်ထင်တယ်။ပထမဦးဆုံးအနေနဲ့ကတော့လက်ရှိရှိနေတဲ့အရင်တော့ကလည်းကျွန်တော်ပြုံပြောင်းနေမှာလုပ်ခဲ့တဲ့မူဝါဒတချို့ရှိတယ်လို့ကျွန်တော်သိရတယ်။ဥပမာအားဖြင့်နိုင်ငံတော်ပိုင်းမီဒီယာစီကိုမီဒီယာပေါ့နော်။မီဒီယာလို့ပြောတဲ့အခါမှာရုပ်မြင်သံကြားတွေပုံနှိပ်မီဒီယာတွေပါဝင်ပေါ့။ဒါတွေအားလုံးကိုတိကျလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်အောင်ကြောင်းနေဖို့ပေါ့နော်။ဒါကဆရာဦးအောင်လှထွန်းရဲ့အတွေ့အကြုံခုနကပြောခဲ့တဲ့အတွေ့အကြုံနည်းနဲ့ဆိုရင်အများကြီးဆက်ဆက်သုံးချလို့ရတယ်ဖြစ်တယ်။အဲ့ဒါကိုမူဝါဒတစ်ခုအနေနဲ့ပြန်လည်ပြီးတော့ဖော်ဆောင်မလားပေါ့။ဒါကကျွန်တော်တို့စောင့်ကြည့်ရမယ်လို့ထင်တယ်။ဒါကတော့အဓိကအကြဆုံးအချက်ဖြစ်မယ်
။ဒါအပြင်ဝါရင်သတင်းစာစရာဦးအောင်လှထွန်းအနေနဲ့သူ့ရဲ့အတွေ့အကြုံတွေအပေါ်ခြေခံပြီးတိုင်းသားသတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးအကောင့်တွေဖော်ဆောင်ရွက်တဲ့နေရာမှာလည်းအပြောင်းလဲတွေလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းဒေါက်တာတင်မောင်တန်းကပြောပါရယ်။
တိုင်းရင်းသားမီဒီယာတွေဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့ပေါ့နော်။ဆရာဘောလန်ထိုးရဲ့ပုဂ္ဂိုလ်ရေးရာဇဝင်ကပြောရရင်ခိုင်မျိုးသားဖြစ်တယ်။မီဒီယာမှာနေခဲ့တယ်။နောက်ကျခိုင်ရေးကိုလည်းအမှန်စိတ်ဝင်စားတယ်။ဒီနေ့တခုအနေနဲ့ဆိုလို့ရှိရင်ခါကလည်းဒုတိယလုံနိုင်တဲ့အပြောင်းအလဲကြီးတခုလို့ကျွန်တော်ထင်တယ်။ဒါပေမဲ့အဲ့ဒီအပြောင်းအလဲကြီးကိုလုပ်ဖို့ဆိုလို့ရှိရင်တော့လက်ရှိအစိုးရရဲ့ရဲ့မူဝါဒအဖြစ်နဲ့ပြန်လည်ခိုင်မအောင်ပြန်လုပ်ဖို့လိုလိမ့်မယ်လို့ထင်တယ်ပြီးအကောင့်တက်ဖို့အခုလိုလိမ့်မယ်ထင်တယ်အဲ့ဒီတာဝန်တွေကိုလုပ်နိုင်ရင်တော့အများကြီးကြောင်းလဲထွေးရမယ်လို့ထင်တယ်အဲ့တော့အဲ့ဒီကိစ္စကိုလည်းပြည်ထောင်စုဌာနဥဆောင်ပြီးတော့ဗမာဆရာတွေဒီနေ့တည်းပြည်ပြည်နဲ့လုပ်နိုင်အောင်လုပ်မယ်ဆိုလို့ရှိရင်လည်းနိုင်ငံတကာတွေအခုကြီးလဲအပြားရနိုင်တယ်အထူးသဖြင့်အခုဆရာဦးအောင်လှထွန်းရဲ့အတွေ့အကြုံတွေကိုအများကြီးလဲအသုံးချလို့ရနိုင်တယ်ဆိုတဲ့အတွက်ကြောင့်မို့ကျွန်တော်ကတော့အဲ့ဒီမူဝါဒလေးတစ်ခုကိုစူးစူးဆိုင်ဆိုင်နဲ့ကိုဖော်မယ်ဆိုလို့ရှိရင်ဟိုဗမာပြည်ပြည့်ချီးမတဲ့အတောင်းလေးလို့ကျွန်တော်ထင်တယ်
။ဦးအောင်လှထွန်းကိုအခုလိုပြန်ကြားရေးဒုတိယဝန်ကြီးအဖြစ်ခန့်အပ်တဲ့အချိန်ဟာလက်ရှိ Writers သတင်းဌာနကသတင်းတောင်းတို့အစိုးရအာဏာပိုင်တို့ရဲ့ဖန်ဆီးခြင်းခံရပြီးအမှုရင်ဆိုင်နေရတဲ့အချိန်လေးဖြစ်ပါတယ်။လက်ရှိအင်းစိန်အကျဉ်းထောင်မှာဖန်စီထိန်းသိမ်းခံနေရတဲ့ Writers သတင်းဌာနရဲ့သတင်းတောင်းတို့ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့တို့ဟာရခိုင်ပြည်ပခကိစ္စနဲ့ပတ်သက်ပြီးသတင်းအချက်အလက်ရယူရင်းနိုင်ငံတော်လှုပ်ဝက်ချက်အဥပဒေချိုးဖောက်မှုနဲ့ဖန်စီတရားစွဲခံထားရတာပါ။ဒါကြောင့်အခုအပြောင်းလဲဟာရခိုင်ပြည်ပခအရေးနဲ့ဖန်စီခံရတဲ့သတင်းတောက်တွေပေါ်ဘလောက်ထိတည်ရောက်မှုရှိနိုင်တယ်လဲဆိုတာကိုဒေါက်တာတင်မောင်တန်းကအခုလိုပြောပါတယ်
။ပုဂ္ဂိုလ်ရေးကတော့သူကမြစ်တရခံလို့ရတယ်။ဒါပေမဲ့ဒီကျွန်တော်တို့ institution ဘောရပြောရလို့ရှိရင်တော့2023အင်္ဂလိပ်ခေတ်တည်းကထားခဲ့တဲ့နိုင်ငံတော်ရှုဝဲအဥ်တွေဆိုတော့ဥပဒေကိုပြင်ဆင်ကြောင်းလဲဖို့လိုလိမ့်မယ်။အဲ့ဒါဒီအဓိကအဟံတာဖြစ်တယ်။ဆိုတော့ကြံကြားရေးကခုနပြည်သူလူထုရဲ့တရင်းရပိုင်ခွင့်ကိုပါဦးဆိုင်ဆိုင်နေနဲ့စူးစူးဆိုင်ဆိုင်ဦးဆောင်ဆောင်နေနဲ့ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ဒါလည်းရှားဦးအောင်လာထွန်းရဲ့အထွေထွေမျိုးကိုအများကြီးသုံးသွားလို့ရတဲ့ဟာမျိုးဖြစ်တယ်။ကျောက်ဦးအောင်လာထုံးကိုတိုင်းနဲ့ဥဆောင်နိုင်တဲ့ဟာဖြစ်တယ်။ဒါကြောင့်မို့လို့ ရိုက်တာတရင်တောက်တယောက်ရဲ့ကိစ္စဒီပုံမှန်နဲ့ဆိုင်တဲ့ပြဿနာတွေကိုကင်တွယ်နိုင်မြင်ပေါ်မှာအများကြီးကြည့်ပါရဲ
ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေနဲ့ချင်းဆူထားပြီးအသွားမှာပဲရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုလက်ဝဲတွေ့ရှိမှုနဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းမှာသူတို့ကိုဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုချိုးဖောက်မှုနဲ့တရားစွဲဆိုခံရတာဖြစ်ပါတယ်ရှင်